ိုင်းနိုင်ငံကနေရက်ပြန်မြန်မာတွေကိုနားလည်မှုနဲ့တရားဖွင့်ပေးတာတွေကိုဧပြီလ3ရက်နေ့ကစတင်ပြီးထိုင်းဘက်ကပြင်ပလိုက်ပါပြီ။မြန်မာလူသမားတွေကိုကားငားတဲ့ကားသမားတွေကိုလည်းမလိုက်နိုင်ရင်ငွေရန်တသိန်းနဲ့ထောင်နဲ့တစ်နှစ်ချမယ်ဆိုပြီးထိုင်းဘက်ကဧပြီလ3ရက်နေ့မှာထုတ်ပြန်ခဲ့တာပါ။ဒီသတင်းကိုတင်ဆက်ပေးပါမယ်။ထိုင်းဘက်ကအခုလိုမျိုးထုတ်ပြန်ပြီးတရားကနေမြန်မာတွေကိုပြန်ခွင့်မပြုလာဟာမြန်မာဘက်ကနေဆက်အနာပိုင်းတွေဘက်ကမေတ္တာရက်ခံခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါရယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့စောင့်ကြည့်စစ်ဆေးဖို့စင်တာတွေအဆင်သင့်မဖြစ်သေးတာကြောင့်နေဆက်ပြန်နေအနေနဲ့ဧပြီလ15ရက်နေ့နောက်ပိုင်းမှာမှပြန်ကြဖို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနကမြစ်တန်ရက်ခံခဲ့ပြီးတဲ့နောက်ပိုင်းအခုလိုပြိပင်လိုက်တာဖြစ်ကြောင်းအလုံသမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်ဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကပြောပါတယ်
။ပြန်ပြီးတော့တရားကိုပဲချစ်ကြည်နဲ့ပြန်ပြီးတော့တရားမဖွင့်ပြပါနဲ့လို့မြစ်တန်ရက်ခံတဲ့သူကသူတို့ကနေဆိုဒီတရားကိုပိတ်ကြတာပါ။ပြီးတော့ပြန်လုပ်သားတွေကို14ရက်စောင့်ထိန်ပြီးတော့တို့ကစောင့်ကြည့်ရမယ်အခြေအနေဆိုလို့ရှိရင်သူတို့မှာနေရာထိုင်ခင်းတွေအဆင်သင့်မဖြစ်တဲ့အတွက်လီလာပိုင်းဧပြီလ15ရက်နေ့နောက်ပိုင်းမှာပြည်ပြည်တကာဖွင့်မှာဆိုပြီးသူကမိတ္တာရက်ခံလို့ထိုင်းဘက်ကဒီလိုစားမရတဲ့သူကြီးတာတဲ့
ထိုင်းမှာကပြီးခဲ့တဲ့မတ်လ26ရက်နေ့ကလေးကဘန်ကောက်မဲဆောင်တဲ့တခြားနယ်မြို့တွေကနေဆက်ကိုပြင်ဆင်တဲ့ပုံမှန်ပြေးဆွဲနေတဲ့လိုင်းကားတွေကိုလည်းပိတ်ပင်ထားပါတယ်။ဒါပေမဲ့ပုဂ္ဂလိကကားတွေကတော့တော်လာနေဆဲဖြစ်တာကြောင့်တချို့အလုပ်သမားတွေကစုငါပြီးနေဆက်ကိုပြန်လာနေကြတာပါ။အခုခါမှာတော့ပုဂ္ဂလိကကားတွေကိုလည်းပိတ်ပင်လိုက်တာကြောင့်အလုပ်သမားတွေကိုမတည်ဆောင်ကြတော့ဘူးလို့လည်းဆိုပါတယ်
။ဒါနဲ့အခုသူတို့ထိုင်းမှာကလိုင်းကားရဲ့ပုဂ္ဂလိကဆွဲတဲ့ကားရဲ့နှစ်ခုဥပဒေရှိတာပေါ့။ဆရာကားတွေပိတ်လိုက်တယ်။အခုပုဂ္ဂလိကကားတွေထပ်ပိတ်တာမတည်လာဘူးတည်လာလို့ရှိရင်ဓာငွေတပိတ်ရိုက်မယ်ပြီးလို့ရှိရင်အိုက်ကားသမားကိုပြစ်ဒဏ်ခြင်းနဲ့ထောင်နဲ့တစ်နှစ်ဥသေးပြီးတော့အရေးယူမယ်ဆိုပြီးတော့ဒီထိုင်းနိုင်ငံတော်တစိမ့်နဲ့သူအဆုတ်ပြန်လာတာ
အခုလိုမျိုးမြန်မာဘက်ကကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့နေရက်ပြန်တွေကိုဧပြီလ15ရက်နောက်ပိုင်းမှာပြန်လာဖို့မြစ်တာရက်ခံခဲ့ပေမဲ့အိမ်ပြန်အပ်ပြီးနေရက်ကိုအပြီးပြန်ရမယ်အလုံသမားတွေဘက်မှလည်းအခက်အခဲရှိတယ်လို့ဆိုပါတယ
်။ဒီမှာအခက်အခဲရှိနေတာကအလုံသမားတွေကဒီမက်ဒလ30တန်းနဲ့မှပြည်တဲ့လူတွေက9ရက်နေ့ကျမှလောအားကြီးထွက်နေ9ရက်နေ့မှပြန်မဲ့အလုံသမားတွေအတွက်အခန်းကြီးကလည်းတတ်မခံတော့ဘူး။သူတို့လည်းရန်ဒုက္ခရောက်နေတာ
။ဧပြီလ3ရက်နေ့မှာတော့မြန်မာဘက်ကလည်းတရားပိတ်ထားတယ်လို့ထိုင်းဘက်ကလည်းမြန်မာဘက်ကိုဝင်ခွင့်မပြုတာကြောင့်နေဆက်မှာရောက်ရှိနေပြီးသားအလုံသမားတွေလည်းအခက်အခဲရှိနေကြပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်ရှင်။